တရုတ်ထောက်လိုင်းရေမိုးပြန်မှုပေါင်းကြီးနောက်တလုံးလက်တီအမေရိကန်နိုင်ငံတွေပေါ်မှာတွေ့တယ်လို့အမေရိကန်ကာကွယ်ရေးဌာနကပြောကြားလိုက်ပါတယ်။အလားတူထောက်လိုင်းရေမိုးပေါင်းကြီးလေတုအမြင့်မှာပြန်တန်းနေတာကိုအမေရိကန်ပြည်ထောင်စုထဲမှာတွေ့ခဲ့ပြီးနှစ်ရက်အကြာတောက်ကြနေကအခုလိုပြောလိုက်တာပါ။လက်တီအမေရိကန်နိုင်ငံတွေပေါ်ဖြတ်တန်းသွားနေတဲ့မိုးပြန်မှုပေါင်းကြီးတစ်ခုတွေ့တယ်ဆိုတဲ့သတင်းတွေကိုသုံးသပ်နေတဲ့အကြောင်းပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရဗိုလ်ချုပ်ပက်ထရိုက်တာကအကြေညာချက်မှာပြောကြားထားပါတယ်။တိုက်ချင်းပြစ်ဒုံးကြီးတွေတူလောင်ထားတဲ့အမေရိကန်လေတပ်အခြေစိုက်စခန်းတစ်ခုရှိတဲ့မွန်တားနာပြည်နယ်မှာတရုတ်မိုးပြံမှုပေါင်းကြီးရောက်ရှိပြန့်တန်းနေတာထောက်လှမ်းဖို့ဖြစ်တယ်လို့ဗိုလ်မှူးချုပ်ပက်ဒရိုက်တာကတောက်ချနေတော့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။တရုတ်ထုတ်ဘက်ကမိုးလေဝသလိလာတဲ့မိုးပြံမှုပေါင်းကြီးဖြစ်တယ်လို့ပြောနေပေမဲ့အမေရိကန်ဝေဟင်ပိုင်နက်ကိုကျူးကျော်တာဖြစ်တယ်လို့နိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ဗိုလ်မှူးချုပ်ပက်ဒရိုက်တာကပြောပါတယ်။ဒါနဲ့ပတ်သက်လို့အမေရိကန်ဘက်ကမချေနပ်ဘူးဆိုတာကိုလည်းတရုတ်တာဝန်ရှိသူတွေအစင်စင်ကိုအသိပေးထားတယ်လို့သူကပြောပါတယ်။တရုတ်ဘက်ကသူတို့မိုးပြံပူပေါင်းဖြစ်တယ်ဆိုတာကိုအတည်ပြုခဲ့ပြီးတဲ့နောက်မှာတော့တရုတ်နိုင်ငံကိုခီးထွက်ခွာရောမဲ့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကသူ့ရဲ့ခီးစဉ်ကိုရွှေ့ဆိုင်းလိုက်ပါတယ်။တရုတ်တို့ရဲ့တာဝန်မဲ့လုပ်ရဖြစ်တယ်လို့ဝန်ကြီးဘလင်ကင်ကဖော်ပြပြောဆိုပါတယ်။အမေရိကန်လေပိုင်နဲ့ထဲကိုရည်ရွယ်ချက်မရှိဘဲမိုးလေဝသမိုးပြံပူပေါင်းကြီးရောက်သွားတဲ့အပေါ်မှာစိတ်မကောင်းဘူးလို့တရုတ်တို့ဘက်ကပြောပြီးတော့ဒီကိစ္စကိုအမေရိကန်နဲ့ဆက်လက်ဆွေးနွေးသွားမယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရကပြောပါတယ်။အမေရိကန်နိုင်ငံရေးသမားတွေနဲ့သတင်းမီဒီယာတွေကဒီကိစ္စကိုအခွင့်အောင်းယူပြီးတရုတ်ကိုတိုက်ခါကြအောင်ပြောဆိုနေကြတယ်လို့လည်းတရုတ်နိုင်ငံသားရဲ့ဌာနကဒီကနေ့မှဆွဆွဲလိုက်ပါရရှင်။